American နိုင်ငံမှာ coronavirus ကရောဂါခံစားရတဲ့တစ်နှစ်မြောက်နေ့အထိမ်းမှဖြစ်နေတဲ့ကျေးဇူးပြုနေညပိုင်းမှာသမ္မတဂျိုးဘိုင်ဒန်ကလူစုကိုသူ့ရဲ့ပထမဆုံးရုပ်သံမိန့်ခွန်းပြောကြားမှာဖြစ်ပြီးနိုင်ငံသားတန်းထွက်ကြောအသက်တွေဆုံးရှုံးခဲ့ရတာအတွက်အောက်မိန့်ခွန်းပြုမှုနဲ့အတူအနာဂတ်လှုပ်ဆောင်မှုတွေကိုပြောကြားမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်အင်ယူကလည်းမိန့်ခွန်းပြောကြားတဲ့အချိန်ဟာသူသမ္မတတာဝန်ထမ်းဆောင်တာရက်ပေါင်း50ပြည့်သွားချိန်ဖြစ်တယ်လို့ American နိုင်ငံမှာ1988ပင်တူကိုယောဂတံအဆိုးအဆုံးခံခဲ့ခြင်းဆက်ပြီးအခုကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ပထမဆုံးဖြစ်တဲ့ American စီးပွားရေးအတော်များများတိတ်ကြည့်ခဲ့တဲ့တစ်နှစ်မြောက်နေ့လည်းဖြစ်ပါတယ်။အခုထိစာတင်ကြောင်းထောင်ပေါင်းများစွာပိတ်ထားရသေးဖြစ်တယ်လို့တန်းနဲ့ချီတဲ့အလုပ်သမားတွေလည်းအလုပ်နဲ့ဖြစ်နေပြီးပုံမှန်အချိန်ကြီးရောက်မယ်အရေးကြောင့်မမြင်ရသေးပါဘူး။အခုလိုရုပ်တံနဲ့ကောမပြောကြခင်ဖြစ်တဲ့ပြည်နယ်မှာပဲသမ္မတဘိုင်ဒန်ကကိုရိုနာဗိုင်းရပ်စ်ကံခံရမှုရောပါရေးအတွက်ထပ်ပံ့ဝင်ဒေါ်လာ 1.9 ထရီလီယံချထားပြီးပို့လက်မှတ်ရေးထိုးအတည်ပြုပေးခဲ့တာပါအခုပြောကြမယ့်မိန့်ခွန်းမှာပြီးခဲ့တဲ့နှစ်အတွင်းအမေရိကန်နိုင်ငံဖြတ်သန်းလာရတာတွေကိုဆွေးနွေးမှာဖြစ်တဲ့အတွင်းအနာဂတ်မှာဖြစ်လာနိုင်တာတွေကိုဗစ်တောင့်ကျန်ရေးနောက်တစ်ဆင့်တက်ဖို့နဲ့အစိုးရဘာတွေလုပ်ဆောင်မယ်ပြည်သူတွေဘာလုပ်ရမယ်ဆိုတာတွေကိုရှင်းပြမှာဖြစ်ကြောင်းလည်းသမ္မတကဗိုလ်ထုပ်နေကပြောခဲ့တာပါကိုဗစ်နိုင်ငံကြောင့်အမေရိကန်နိုင်ငံသား5.33 တိဆုံးခဲ့ပြီးဖြစ်တယ်လို့အခုဆက်ခံရသူကလည်း29 တန်းကျော်ရှိပြီးကမ္ဘာမှာအများဆုံးဖြစ်နေတာပါ။